တော်တော်ရှင်များကျမ်းမာတော်မူပါစားရှင်ဒီမိုကရေစီစနစ်ရှင်သန်အောင်မြင်ဖို့ဆိုတာအစိုးရလွတ်တော်နဲ့နိုင်ငံသားများတက်ကြွစွာပူးပေါင်းတည်ဆောက်ရတာဖြစ်ပါတယ်နိုင်ငံရေးရာတွေမှာနိုင်ငံသားတွေပါဝင်ဆောင်ရွက်ခြင်းကိုပုံစံနှမျိုးနဲ့ဆောင်ရွက်နိုင်ပါတယ်ပထမပုံစံကနိုင်ငံသားတွေကအစိုးရနဲ့လွတ်တော်ကိုကူညီပြီးနိုင်ငံရေးရာတွေကိုအတူတကွလက်တွဲလှုပ်ဆောင်ခြင်းပုံစံဖြစ်ပါတယ်ဒီပုံစံကိုအစိုးရနဲ့လွတ်တော်တွေကသဘောကျကြပါတယ်ပြည်သူနဲ့အာဏာရအစိုးရနှစ်ဖက်စလုံးအတွက်စိန်ခေါ်မှုနှဲပါတယ်ဘေးထွက်ဆိုးကျိုးကတော့တာဝန်ခံမှုအားနည်းတဲ့အစိုးရများဖြစ်လာနိုင်ခြေများပါတယ်ဒုတိယပုံစံကတော့နိုင်ငံသားတွေကအစိုးရနဲ့လွှတ်တော်တွေရဲ့အမှားတွေကိုဝေဖန်ထောက်ပြပြီးအပြောင်းလဲဖြစ်အောင်အကြံပြုခြင်းပုံစံဖြစ်ပါတယ်ဒီပုံစံကိုတော့အာဏာရအစိုးရနဲ့လွှတ်တော်တွေကအကြိုက်နှဲတက်ကြပါတယ်ဒီပုံစံကနိုင်ငံသားများအတွက်စိန်ခေါ်မှုများပေမယ့်အတွေ့အကြုံနည်းတဲ့အစိုးရနဲ့လွှတ်တော်တွေကိုဒီမိုကရေစီအလေးချက်များသင်ယူခွင့်ရစေပြီးဒီမိုကရေစီစနစ်ကိုအားကောင်းမောင်းတန်ရှင်သန်စေမှာဖြစ်ပါတယ်။ဒါပေမဲ့ဒီပုံစံနဲ့နိုင်ငံအရေးပြည်သူပါဝင်ဖို့ဆိုရင်တက်ကြွတဲ့နိုင်ငံသားများတာဝန်သိတဲ့နိုင်ငံသားများလိုအပ်လှပါတယ်။တက်ကြွတဲ့နိုင်ငံသားတွေဖြစ်ဖို့နိုင်ငံသားတွေဟာမိမိတို့ရဲ့နေစဉ်ဘဝကိုတည်ရောက်မှုရှိနေတဲ့ဖြစ်ရပ်မှန်တွေကိုသိရှိနားလည်ပြီးစိတ်ဝင်စားကြဖို့လိုအပ်ပါတယ်။ပတ်ဝန်းကျင်ကလက်ရှိခေါင်းဆောင်တွေကဘလို့လူတွေလဲအနာဂတ်မှာဘယ်သူတွေဖြစ်နိုင်လဲဘလို့လက်ကျင့်ပေးထားကြမလဲအစိုးရနဲ့လွှတ်တော်ဘာတွေလိုအပ်နေလဲနောင်မလိုအပ်အောင်ဘာတွေကြိုးပြင်ထားကြမလဲနိုင်ငံအရင်းမြစ်တွေကလက်ရှိမှာဘာတွေဖြစ်နေပြီးဘယ်သူတွေကဘလို့စီမံခန့်ခွဲနေကြလဲဆိုတဲ့သတင်းအချက်အလက်တွေကိုသိရှိနေဖို့အမြဲစူးစမ်းနေခြင်းဖြင့်တာဝန်ယူသောနိုင်ငံသားများဖြစ်လာကြပါမယ်။ဥပမာအားဖြင့်တိုက်နယ်ဆေးရုံတွေကိုစေဝါဖြန့်ဖြူးပေးရတဲ့အစိုးရဝန်ထမ်းတဦးဟာနိုင်ငံတော်ကဝင်ခန့်ပေးတဲ့အတိုင်းမဖြန့်ဝေဘဲကိုကျိုးစီဝါအတွက်စေဝါတွေကိုအပြင်မှာရောင်းချနေတယ်ဆိုပါစို့။ဒီလိုအလွဲသုံးစားမှုကိုဖော်ထုတ်နိုင်ဖို့မြို့ခံပြည်သူလူထုဟာဒီဆေးရုံကိုနိုင်ငံတော်ကအခမဲ့ဖြန့်ဝေတဲ့ဆေးဝါးတန်ဖိုးပမာဏနဲ့ဘလူဆေးတွေဖြစ်ကြောင်းသတင်းအချက်အလက်တွေကိုသိရှိဖို့စူးစမ်းကြရမှာဖြစ်ပါတယ်။ဓာရီကိုမိမိတို့ရဲ့လွှတ်တော်ကိုယ်စားလှယ်များမှတဆင့်မေးခွန်းမေးမြန်းခြင်းဖြင့်ဖြစ်စေဆေးရုံအုပ်ကြီးမှအများပြည်သူသိအောင်ကြေညာပေးရန်တောင်းဆိုခြင်းဖြင့်ဖြစ်စေသိရှိအောင်စူးစမ်းကြရမှာဖြစ်ပါတယ်။ဒီသတင်းအချက်လက်ကိုသိရှိခြင်းဖြင့်ဒီဆေးရုံကနေ့စဉ်လူနာဗနဲ့ဦးကိုအခမဲ့ဆေးကူပေးနိုင်ကြောင်းပေါ်လွင်ထင်ရှားလာမှာဖြစ်သလိုဖြစ်လာနိုင်ခြင်းရှိတဲ့အလွဲသုံးစားမှုတွေကိုလည်းတားဆီးနိုင်ပါလိမ့်မယ်ရှင်။ဒီနည်းအတိုင်းပါပဲမြို့နယ်အသီးသီးရဲ့ပညာရေးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနစီပင်သာယာရေးဌာနများဟာလစဉ်ပြည်သူဗဏ္ဍာငွေဘလောက်ကိုဘယ်ပုံဖန်နည်းစီမံခန့်ခွဲနေရကြောင်းသတင်းအချက်လက်သိရှိခွင့်ဟာယနေ့ရတအစိုးရကိုတင်မြောက်ထားတဲ့ပြည်သူများသိရှိခွင့်ရှိတဲ့သတင်းအချက်အလက်များဖြစ်ပါတယ်။အခုဆိုရင်စကိုင်းတိုင်းဒေသကြီးနန်းစီပွန်ကျောက်စိန်းတွင်းဒေသမှာအာနာပိုင်အချို့ကပြည်သူလူထုအပေါ်တီစဲဥပဒေများကိုလိုရာဆွဲအသုံးချပြီးတရားလက်လွတ်ဖိနှိပ်မှုများတိုးပွားလာနေပါတယ်။ဖိနှိပ်ခံပြည်သူလူထုအပါအဝင်တက်ကြွလှုပ်ရှားသူများလွှတ်တော်ကိုယ်စားလှယ်များအနေနဲ့သတင်းမှန်များရရှိဖို့ထုတ်ပြန်ကြေညာဖို့စူးစမ်းရမှာဖြစ်ပါတယ်။စကိုင်းတိုင်းဝန်ကြီးချုပ်အနေနဲ့ဖြစ်စဉ်မှန်ကိုကိုယ်တိုင်ကွင်းစင်စစ်ဆေးဖို့အရေးကြီးလာပါတယ်။ဆုံးဖြတ်ချက်များကိုပြည်သူအကျိုးစီးပွားမျက်နှာမှုပြီးပြက်ပြက်သားသားချမှတ်ဖို့နဲ့ဝန်ကြီးချုပ်ထံကိုမှန်ကန်တဲ့သတင်းအချက်အလက်တွေရောက်ရှိဖို့အရေးကြီးပါတယ်။စကိုင်းတိုင်းဒေသကြီးရဲ့ရပ်ဖက်ဖွဲ့စည်းများတက်ကြွသောနိုင်ငံသားများအနေနဲ့တောင်းချောင်တွေလက်ခံောင်းခတ်နေတဲ့နန်းစီပွန်ကျောက်စိန်းတွင်းဒေသရဲ့မတရားမှုများကိုမျက်ခြေပြက်မခံဘဲတာဝန်သိပြည်သူပြည်သားစွာတာဝန်ရှိသူများကိုစောင့်ကြပ်ထိန်းချုပ်ကြဖို့အချိန်ဖြစ်ပါတယ်။ဒီမိုကရေစီစနစ်ရဲ့အာဏာပိုင်ဟာပြည်သူဖြစ်တာမို့ဒီမိုကရေစီကိုအမြင့်ဖြုတ်လိုသူများဟာပြည်သူကိုဖိနှိပ်ခြင်းနဲ့စတင်ကြစမြဲဖြစ်ပါတယ်။တကယ်လို့ပြည်သူကမှန်ကန်တဲ့သတင်းချက်လက်များကိုရရှိပြီးအားကောင်းနေရင်ဖိနှိပ်ဖို့ခက်ခဲပါလိမ့်မယ်။တလောက International Republican Institute ကဦးဆောင်ဖော်ထုတ်ခဲ့တဲ့မြန်မာပြည်ဆိုင်ရာစစ်တမ်းတစ်ခုမှာတွေ့ဆုံမေးမြန်းသူရဲ့900ခန့်နှုန်းကသာသတင်းစာကြားနယ်မဂ္ဂဇင်းများကိုနေ့စဉ်ဖတ်ရှုကြတယ်လို့ဆိုပါတယ်။ဒါကြောင့်အားကိုးလောက်တဲ့သတင်းတွေကိုရရှိပြီးပြဿနာဖြေရှင်းနိုင်မဲ့အင်အားစုလည်းနည်းမယ်လို့ခန့်မှန်းရပါတယ်။ဒီလိုအနေအထားတွေဟာဖိနှိပ်မှုတွေကိုတိုးပွားစေတတ်ပါတယ်။သတင်းအချက်အလက်မှန်ကန်စွာရရှိမှုမရရှိတာဟာဖိနှိပ်မှုနဲ့ဆက်ဆက်နေလို့ မြမပြည်သူများအနေနဲ့အားကိုးအားထားပြုနိုင်တဲ့သတင်းအချက်လက်များကိုမှန်ကန်တဲ့နည်းလမ်းများနဲ့ရရှိဖို့အလွန်ကိုအရေးကြီးပါတယ်။ဒါကြောင့်တက်ကြွတဲ့နိုင်ငံသားများဟာသတင်းချန်နယ်တွေကိုမှန်မှန်ဖတ်ရှုခြင်း၊ရေဒီယို၊ TV သတင်းနဲ့ပညာပေးအစီအစဉ်နားထောင်ခြင်း၊အစည်းအဝေးပွဲများသို့တက်ရောက်ခြင်း၊အစိုးရထံကသတင်းအချက်လက်များရရှိအောင်စူးစမ်းခြင်း၊ရရှိလာတဲ့သတင်းအချက်လက်တွေကိုမှန်စစ်စစ်ချင်းတို့ကိုစင်စစ်မပြတ်ဆောင်ရွက်ကြရမှာဖြစ်ပါတယ်။ဒါအပြင်ကိုယ်စလဲတွေအမှန်တကယ်အလုတ်လုတ်စေဖို့ရွေးကောက်ပွဲကြားကာလတွေမှာ၎င်းတို့ရဲ့ဂရိကဝတ်များတည်စေဖို့ဖိအားပေးခြင်းတို့ဟာလည်းဒါဝင်ယူမှုရှိတဲ့နိုင်ငံသားများရဲ့တက်ကြွစွာပါဝင်ဆောင်ရွက်ခြင်းဖြစ်ပါတယ်။တစ်ဖက်မှာပြည်သူလူထုဟာသူတို့လိုအပ်ချက်နဲ့လိုအင်ဆန္ဒတွေကိုအစိုးရသို့မဟုတ်လွတ်တော်ကိုယ်စလဲတွေကိုတက်တက်ကြွကြွနဲ့ထုတ်ဖော်ပြောဆိုဖို့အရေးကြီးပါတယ်။ဒါဟာဒီမိုကရေစီနည်းကျပါဝင်ဆောင်ရွက်မှုရဲ့အစိတ်အပိုင်းတစ်ခုပါပဲ။ပြည်သူဘက်ကတက်တက်ကြွကြွထုတ်ဖော်ပြောဆိုမှုမရှိရင်နမျက်စီရှိမနေတဲ့အစိုးရနဲ့လွှတ်တော်ကပြည်သူလိုအပ်ချက်ကိုသိရှိဖို့ခဲရင်ပါလိမ့်မယ်ဆိုတာတင်ပြရင်သတင်းများနဲ့ခင့်မီတက်ကြွတဲ့နိုင်ငံသားများဖြစ်ကြစေဖို့ဆုတောင်းလိုက်ပါတယ်ရှင်။မတူကွဲပြားမှုများကိုတန်ဖိုးထားလေးစားရင်ကျမညီညွတ်သိမ်းပါရှင်။